ဥရောပတိုက်ကလက်နက်ထိန်းချုပ်ရေးသဘောတူစာချုပ်မှာရုရှားနိုင်ငံရဲ့ပါဝင်မှုကိုရုရှားသမ္မတဗလာဒီမီယာပူတင်ကရက်ဆိုင်လိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO နဲ့ဥရောပသမ္မဂတို့ကစိတ်ပြက်မိကြောင်းထုတ်ဖော်ပြောဆိုကြပါတယ်။ရုရှားရဲ့ဆုံးဖြတ်ချက်ဟာလိုင်းလောင်းမကိုဥတည်တဲ့ခြေလှမ်းတစ်ရပ်ဖြစ်နေတယ်လို့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO ကတုံ့ပြန်ဝေဖန်ခဲ့ပါတယ်။ဒီစာချုပ်ကိုဒေတာရင်းတည်ငြိမ်မှုအတွက်ရေးပါတဲ့အုံမြင့်အဖြစ်နေတိုးအဖွဲ့ကသတ်မှတ်ထားကြောင်းပြောရေးဆိုခွင့်ရှိသူ James Appleton ကဆိုပါတယ်။ဥရောပပြည်တော်စုကတော့ရုရှားရဲ့ဆုံးဖြတ်ချက်အပေါ်စိတ်မကောင်းဖြစ်စိတ်ပြက်မိကြောင်း EU နိုင်ငံသားကြီးရဲ့မူဝါဒအကြီးအကဲရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးကပြောပါတယ်။ American ပြည်တော်စုကတော့ဆုံးဖြတ်ချက်ဟာစိတ်ပြက်စရာကောင်းပေမဲ့ရှေ့ဆက်သွားဖို့အကောင်းဆုံးနည်းလမ်းပေါ်မှာရုရှားနဲ့ဆက်ပြီးဆွေးနွေးတော့မယ်လို့ပြောရေးဆိုခွင့်ရှိသူကဆိုပါတယ်။ဥရောပတိုက်ကသမားရိုးကျက်တပ်များဆိုင်ရာစာချုပ်အရဥရောပနဲ့ရုရှားနောက်ပိုင်းကိုဆေလွတ်နိုင်တဲ့ဒါမှမဟုတ်တူလောင်ထားနိုင်တဲ့တန်ကြက်ကာကာလက်နက်ကြီးနဲ့တိုက်ခိုက်ရေးလေယာဉ်အကြီးအကျယ်တွေကိုကန့်တတ်ထားတာပါဒီသတင်းနဲ့ပတ်သက်ပြီးတော့သတင်းနောက်ခံဆောင်မကိုနောက်ပိုင်းမှာအစီအရင်ခံဦးမှာမို့စောင့်မျှော်နားဆင်ပါခင်ဗျာ